အိန္ဒိယနိုင်ငံကိုတရားဝင်အလဲပတ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအော်တိုဘာလ18ရက်နေ့ကအိန္ဒိယသမ္မတနိုင်ငံရေးဝန်ကြီးတို့နဲ့နယူးဒေလီမြို့မှာတွေ့ဆုံခဲ့တဲ့အပြင်အိန္ဒိယနိုင်ငံကသတင်းဌာနတွေနဲ့တွေ့ဆုံပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဖြေကြားခဲ့ပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြมาဖြစ်ပါတယ်
အော်တိုဘာလ16ရက်နေ့ကအိန္ဒိယနိုင်ငံဂိုဝါပြည်နယ်မှာကျင်းပတဲ့BRICS နဲ့ BIMSTEC ထိပ်သီးညီလာခံတွေကိုတက်ပြီးနယူးဒေလီမြို့ကိုအော်တိုဘားလ18ရက်နေ့မနက်ပိုင်းမှာရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုနယူးဒေလီမြို့မှာရှိတဲ့ Rashtrapati Bhavan သမ္မတအင်တော်ဝင်အတွင်းမှာဝန်ကြီးချုပ် Narendra Modi ကဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုခဲ့တာပါတောင်ဆန်းစုကြည်ဟာသမ္မတအင်တော်ကနေအိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့ဂုဏ်ပိတ်မှန်ကိုတွားရောက်ပြီးပန်းငွေချကာရဝပြုခဲ့ပါတယ်။အဲဒီနောက်မှာတော့တောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆုရှမာစဝရာရှ်နဲ့တွေ့ဆုံပြီးနိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့တောင်ဆန်းစုကြည်ဟာအိန္ဒိယသမ္မတပရနတ်မူခါဂျီနဲ့သမ္မတအင်တော်မှာတွေ့ဆုံပြီးသမ္မတနဲ့အတူနေ့လယ်စာအတူစားသုံးခဲ့ပါတယ်။တချင်နဲ့မှာပဲနိုင်ငံကြားကကုန်သွယ်ရေးလုပ်ငန်းတွေတိုးတက်ကောင်းမွန်ရေးအတွက်ရည်ရွယ်ပြီးအိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေလည်းတောင်ဆန်းစုကြည်တွေ့ဆုံခဲ့တယ်လို့အိန္ဒိယအခြေစိုက်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။တောင်ဆန်းစုကြည်ဟာအိန္ဒိယသမ္မတနဲ့မတွေ့ဆုံခင်မနက်ပိုင်းမှာအိန္ဒိယနဲ့အမေရိကန်သတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပါတယ်။အိန္ဒိယနိုင်ငံအခြေစိုက် Times Now ရုပ်သံသတင်းဌာနကအကြမ်းဖက်မှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုမေးလာမှာအကြမ်းမဖက်တဲ့ဤကိုလက်ခံယုံကြည်ထားတဲ့ NLD ပါတီအနေနဲ့အကြမ်းဖက်လုပ်ငန်းတွေကိုလက်မခံကြောင်းအခုလိုဖြေကြားခဲ့ပါတယ
် Terrorism in any form is unacceptable because we're not going to change the world by using terror we can change the world only by strengthening the positive forces
and terrorism လုပ်ငန်းမှန်မြတ်ဟာလက်ခံနိုင်စရာမရှိပါဘူးဘာဖြစ်လို့လဲဆိုတော့အကြမ်းဖက်တဲ့ဤကိုအသုံးပြုပြီးကဘာကြီးကိုပြောင်းလဲလို့မရနိုင်ပါဘူးပြည်သူ့ဆောင်တဲ့အင်အားစုတွေအားကောင်းလာအောင်လှုပ်ဆောင်ပေးတဲ့ဤနဲ့ဒါကဘာကြီးကိုပြောင်းလဲနိုင်မှာဖြစ်ပါတယ်။အကြမ်းဖက်မှုလုပ်ငန်းဟာလုံးဝဆန့်ကျင်ဘက်လူရဖြစ်ပါတယ်။ကျမတို့ရဲ့ယီမှန်းချက်တွေရရှိအောင်အကြမ်းမဖက်တဲ့ဤကိုအသုံးပြုရမယ်လို့ယုံကြည်ထားတဲ့ပါတီကလာတဲ့သူတူဖြစ်တဲ့အတွက်အကြမ်းဖက်လုပ်ငန်းကိုလက်ခံလို့မရနိုင်သလိုရှင်းတန်းကြီးထွားဖို့လည်းခွင့်ပြုနိုင်ပါဘူး။
အကြမ်းဖက်မှုတွေကိုအားပေးအားမြောက်ပြုပြီးအစိုးရရဲ့ policy တခုလုံးကျင့်သုံးနေတဲ့ပါကစ္စတန်လိုနိုင်ငံမျိုးကိုမြန်မာနဲ့အိန္ဒိယလိုအိန္ဒိယတိုင်းပြည်တွေအပြင်နိုင်ငံတကာအသံအဝိုင်းကအထီးကျန်သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မလဲလို့မေးတာမှာတော့
It's not so much a country that you isolate as terror itself the belief in terror the belief that terror will get you anywhere you want
အကြမ်းဖက်မှုကြောင့်ဆိုပြီးနိုင်ငံတစ်ခုကိုအထီးကျန်သွားအောင်လှုပ်ဖို့မလိုပါဘူးဒါပေမဲ့အကြမ်းဖက်လုပ်ငန်းပေါ်ယုံကြည်မှုအဲ့ဒီယုံကြည်မှုကနေသူတို့သွားလို့ဒီဥတီချက်ကိုသွားကြမှာဖြစ်ပါတယ်။ဒါကြောင့်အဲ့ဒီယုံကြည်မှုကိုကျမတို့အနေနဲ့အထီးကျန်ဖြစ်သွားအောင်လုပ်ရမှာဖြစ်ပါတယ်။ကမ္ဘာတစ်ဖက်မှာရှိတဲ့လူသားအလုံးဟာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုလိုချင်ကြတယ်လို့ကျမယုံကြည်ပါတယ်။ဒါကြောင့်အကြမ်းဖက်မှုကိုတုံးပြီးသူတို့ရဲ့ရည်မှန်းချက်အောင်မြင်အောင်လုပ်နိုင်မယ်လို့ဘာကြောင့်သူတို့ယူဆကြတယ်လဲ။အဲ့ဒီယူဆချက်ကိုကျမတို့ကဝိုင်းဆန့်ကျင်ကြရမှာဖြစ်ပါတယ်
။စကံပြည်နယ်မောင်တော်ဒေသကအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ဟာအားလဲဆိုလို့ခေါ်တဲ့ရိုဟင်ဂျာသွေးစည်းညူရေးအဖွဲ့နဲ့ဆက်နွယ်တဲ့မောင်နှော့ဒေတာမှလှုပ်ရှားတဲ့အကာမူမူဂျာဟီဒင်အဖွဲ့ရဲ့ဆောင်ရွက်ချက်ဖြစ်တယ်လို့စစ်ဆေးဖော်ထုတ်ရရှိတဲ့အကြောင်းမြန်မာသမ္မတရုံးကအော်တိုဘာလ23ရက်နေ့ကသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒီအဖွဲ့ရဲ့ခေါင်းဆောင်ဟာပါကစ္စတန်နိုင်ငံမှာအကြမ်းဖက်တင်ဒန်6လတက်ဖို့သူဖြစ်ပြီးတခြားမွတ်စလင်နိုင်ငံတွေကလည်းငွေကြေးအထောက်ပံ့တွေရရှိနေတယ်ဆိုတဲ့သတင်းတွေရထားပေမဲ့အဲ့ဒါကိုတရသေးယုံကြည်လို့မရနိုင်တဲ့အကြောင်းHindustan Times သတင်းစာနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာဒေါက်ဆန်းစုကြည်ကဖြေကြားခဲ့ပါတယ်။တရုတ်နိုင်ငံဟာအကြမ်းဖက်သမားတွေကိုထောက်ခံအားပေးနေတယ်။သူတို့မဟုတ်အကြမ်းဖက်သမားတွေကိုအရေးယူမှုတွေလှုပ်ဆောင်မဲ့အစီအစဉ်တွေနောက်နေ့ကျကြအောင်လှုပ်ဆောင်တာတွေရှိနေတဲ့အတွက်နိုင်ငံတကာအသံအဝိုင်းအနေနဲ့ဘလို့လက်တွဲဆောင်ရွက်နိုင်မလဲလို့ Times နောက်ရုပ်သံသတင်းဌာနကမေးတဲ့အခါမှာတော့
As I said earlier, I really wish that we would think more of sharing. How about sharing our new privileges and our new powers?
ကျမစစပိုင်းကပြောခဲ့တယ်လို့ပါပဲ။ကျမတို့အနေနဲ့ညဝီလှုပ်ဆောင်ကြဖို့စဉ်းစားကြစီခြင်းပါလေ။တူဦးကိုတူကြောက်ရွံ့စိုးရိမ်နေကြမယ့်အစားအထူးခွင့်ရေးအတွက်တွေလုံနိုင်စွာအတွက်တွေကိုညဝီကြရင်ရော။ဒါဟာအလွယ်တကူရနိုင်တဲ့ကိစ္စတော့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လူတူချင်းစီကကိုယ့်ရဲ့ပိုင်ဆိုင်မှုကိုခုခံကာကွယ်လိုကြတဲ့အတွက်ပဲဖြစ်ပါတယ်။ ဒါဟာလူမှုအတိုင်းဝိုင်းတွေတိုင်းပြည်တွေအထိကျယ်ပြန့်တဲ့ကိစ္စရပ်ဖြစ်ပါတယ်။ကျမအနေနဲ့လူသားတွေရဲ့အခြေခံယုံကြည်ချက်ရှိတာကိုလက်ခံပါတယ်။အဲ့ဒါကဘာလဲဆိုတော့အကောင့်နဲ့အဆိုးဆိုပြီးနှစ်ခုတွန်တွဲနေတာပါ။ဒါပေမဲ့အဆုံးတန်မှာတော့အကောင့်ဘက်ကအနိုင်ရသွားပါလိမ့်မယ်။အဲ့လိုသာမဟုတ်ဘူးဆိုရင်တော့ကျမတို့တွေအလုံးဟာဂူတွေထဲမှာပဲရှိနေကြအောင်မှဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်ဟာအောက်တိုဘာလ18ရက်နေ့ညနေပိုင်းမှာညဒေလီမြို့မှာရှိတဲ့မြန်မာတန်အပတ်နဲ့တန်ရုံဝန်ထမ်းတွေကတဲခင်းအခမ်းနဲ့ညစာစားပွဲကိုတက်ရောက်ခဲ့ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ဒေါ်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။